စက်တင်ဘာလ21ရက်မနေ့ကကြာရောက်တဲ့နိုင်ငံတကာညဉ့်ညံ့ရေးနေ့ထိမ့်မှတ်တွေကိုမြန်မာနိုင်ငံနေရာတော်တော်များများမှာကျင်းပခဲ့ကြတာမှာအဲ့ဒီလိုကျင်းပသူတွေအနေနဲ့ခေါ်ယူသတိပေးချိတ်ချောက်ခံရတာတွေတရားစွဲဆိုခံရတာတွေနဲ့ကြုံနေရပါတယ်။ပဲခူးတိုင်းပြည်မျိုးကဆရာတော်ဦးဝိမလကိုတိုင်းသာသနာရေးဦးစီးဌာနကနေထောင်ဒဏ်3နှစ်ချမှတ်မယ်လို့ချင်းချောက်ခဲ့ပြီးနောက်ထပ်နိုင်ငံရေးအဖွဲ့အစည်းတွေနဲ့လည်းမပတ်သက်ပါဘူးဆိုတော့ခံဝင်လက်မှတ်ရေးထိုးခိုင်းခဲ့တယ်လို့နှိစက်သူတွေကပြောပါတယ်။ဒါပြင်ရှမ်းပြည်နယ်က88မျိုးဆက်ចောင်းသား2ဦးနဲ့ NLD အဖွဲ့ဝင်တို့ကိုလည်းတောင်ကြီးရဲစခန်းကနေဒီမနေ့ဖမ်းဆီးပြီးတော့ပုံမှန်78နဲ့အမှုဖွင့်ထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးမာကပြောပြပါမယ်ရှင်။
အပိပိဆိုင်ရာညဉ့်ညရဲ့နေ့ကိုလှုပ်တဲ့သူတွေကိုအားပေးတာကြောင့်ဆိုပြီးပဲခူးတိုင်းပြည်မျိုးကဆရာတော်ဦးဝိမလကိုညဘက်ကအာဏာပိုင်တွေကခေါ်ယူသွားခဲ့ပါတယ်။ဒီအတွက်မြို့ကန်လူငယ်တွေကဒီကနေ့မှပဲပြည်မျိုးမှာဆန္ဒထုတ်ဖော်မှုတွေဆက်လုပ်ခဲ့ပါတယ်။ဆရာတော်ကိုဝန်ခံကတိတွေပေးပြီးတော့ပြန်လွှတ်လိုက်တယ်ဆိုပြီးပြည်မျိုးကလူ့အခွင့်အရေးရှေ့နေကြီးဦးမြင့်အေးကပြောပြပါတယ်
။မြက်ကလာပြောတယ်တဲ့။ဆရာတော်အဲ့ဒီညဉ့်ညရဲ့အကြီးကဲညဉ့်ညရဲ့လက်ရှာမှုနဲ့ပတ်သက်လို့ညဉ့်ညရဲ့လူတွေအင်းခဏကြောင်းပါအရှင်ရကြောင်းပါအလုပ်ကိုလာပြီးတော့အခမ်းအနားလုပ်လို့ရင်ပြေလာညွန်ကြကြည့်ပြီးအဲ့မှာဆိုစာရွက်တွေထုတ်ပြပြီးတော့ထောင်သုံးနှစ်ကြာမယ်လို့ပြောလိုက်တယ်တဲ့ဆရာတော်ကြီးကအဲ့ဒီမင်းကမင်းညာပြောတယ်ပြောပြီးတော့ညလည်းရောက်လည်းရောက်တော့ကျွန်တော်တို့ကကြားတယ်ဆရာတော်လေးကိုဖမ်းသွားတယ်ခေါ်သွားတယ်ဆိုကြတော့ဆရာတော်လေးကိုအဲ့ဒီလှုပ်တယ်ဆိုတော့ကျွန်တော်လည်းနည်းနည်းဒေါပွားသွားတာနဲ့ခလေးကဘာလှုပ်ရှင်လဲဆိုတော့မျိုးကိုပတ်ချလိုက်တယ်အဖြူရောင်ဝဲပြီးတော့နှခုစည်းအပြာလေးနဲ့ဖတ်လိုက်တယ်တခုတော့လို့ဒါနဲ့50-60လောက်ကြည့်တယ်လားဆိုင်ရည်လေးနဲ့ပတ်တာ
ဟုတ်ကဲ့
အားလုံးတော့က SB ကတော့အကုန်လိုက်ပြီးမှတန်းတင်တာပေါ့လေရိုက်တယ်ဓာတ်ပုံတွေရိုက်တယ်အဲသူတို့ရိုက်လို့ကိုယ်ကလည်းသူတို့ပြန်ရိုက်သူကအပြန်အလှန်နေပေါ့အဲခုမနေ့သွားကြတော့ကျော်တော်လေးကပြန်ရောက်နေပြီသူကြောင်းမှသူပြန်ရောက်နေပြီရောက်နေတော့ကျွန်တော်ကလောက်သားတော့ပေါ့အချင်းကြီးကဘယ်လိုပြောဒီဟုတ်တယ်ညတော့ကလာခေါ်တယ်တဲ့တိုင်းကမှအေးအေးမြည့်ရဲ့တပည့်မြတ်ကလာခေါ်ပြီးတော့စာနယ်လည်းထုတ်ခေါ်တယ်လာခဲ့ပါပေါ့စံတော်ရက်ကဘန်ကမာနာကဖွဲ့ဟုလာပါဆိုတော့သူလိုက်သွားတယ်ဆိုင်နေနဲ့လိုက်သွားတယ်ခွန်လိုက်ခွဲတော့မှာကိုလည်းရောက်လည်းရောက်တော့မြတ်တို့နောက်ဆိုရင်ဒီမျိုးအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့မပတ်သက်ဘူးမြတ်တို့ပါဆိုတော့ချုပ်ထိုးပေးရတယ်တဲ့
ရှမ်းပြည်နယ်မှာလုပ်တဲ့ညဉ့်ညံ့ရေးပွဲကိုဥဆောင်ခဲ့သူ88မျိုးဆက်ចောင်းသားအဖွဲ့ရှမ်းပြည်နယ်ကကိုနေမျိုးပါဝင်3ဦးကိုလည်းညဉ့်ညံ့စွာစီတန်းလှည့်လည်ခွင့်ကိုခွင့်ပြုချက်မရဘဲလုပ်တဲ့အတွက်ရဲစခန်းကပုံမှန်78နဲ့အမှုဖွင့်လိုက်ပါတယ်ကိုနေမျိုးပြောပြတာက
အဲ့လိုဒီမှာခွဲရနေတောင်းတရှိတော့ဒါတော့ကောကျွန်တော်ဥပဒေစဖို့တဲ့အကြောင်းသူသင်ပြတာပါရေအဒီနေရမှုကြီးပေါ့ဗျာဟုတ်ကဲ့ဒီစေဥပဒေပေါ့ဗျာဒါပေမဲ့ညကတော့ရန်ကုန်တိုင်းဟာရေမှုလားခေါင်းဆောင်နဲ့သူတို့ဖမ်းမယ်ဆိုတော့မနေ့တဲ့နိုင်ယူကျွန်တော်မှတ်တည့်ရေဆောင်ခေါ်ရတယ်ညနေရေညနေရမှုကြီးဥပဒေစဖို့တဲ့ကြောင်ဘုမဆက်တဲ့နေရအဲ့တကြောင်ကျွန်တော်ဟိုအနေရောက်အမခံတော့ဆက်တဲ့နေချင်းအမခံကျွန်တော်တို့ပြန်လုပ်ပါမယ်အဲ့လိုပြောရတယ်ဗျာ
ရန်ကုန်မှာတော့ဘခတ်တာចောင်းသားတွေနဲ့မျိုးဆက်တလူငယ်တွေကချင်ကွန်ရက်ကအမျိုးသမီးတွေကိုလိုက်လံဖမ်းဆီးမှုတွေချိန်ချောက်မှုတွေလုပ်နေတဲ့အကြောင်းဘခတ်တာများအဖွဲ့ချုပ်ကចောင်းသားကောင်းဆောင်ကိုလင်းထက်နိုင်ကလည်းပြောပါတယ်
။မင်းကတော့လိုက်ဖမ်းနေကလိုက်ဖမ်းနေလိုက်ဖမ်းနေဆိုတော့လေဟိုကျွန်တော်တို့တွေကဆိုရင်ဟန်နီဦးနဲ့တရားဝင်တယ်လေသူတို့တော်မှအိမ်မျိုး SD လာမေးသေးတယ်မင်းတို့ပဲမေးတာပေါ့နော်ဟိုအဲ့ဘာကောင်းတယ်ညာကောင်းတယ်မှမတက်ဖဲနဲ့သူကဘာလဲဆိုတော့တို့မတွေ့ရကြလို့ပါပါညာအဲ့လိုမျိုးဆိုရင်ဒီနေ့မနေ့ကလုပ်ခဲ့တဲ့ကိစ္စလို့လည်းမပြောဘူးအဲ့လိုမျိုးလုပ်တာရောရှိရတယ်။ဒါပေမဲ့ဟိုမိုးတွေးဘူးတော့တို့ကအဲ့ရလေဒီကံမောင်းနေထွက်ကလေးကနောက်ကနေကားနဲ့တောင်းချောင်းလိုက်ရအဲ့လိုမျိုးဟိုလိုက်ဖမ်းတာရောရှိရတယ်။တခြားအဲ့ဒီဟိုကချင်ကကောင်မလေးတယောက်လည်းပြေးနေရတယ်ကြားတယ်
ပြပဆိုင်ရာညဉ့်ညရဲ့နေ့လှုပ်ဆောင်သူတွေဟာအခုချိန်မှာတော့တင်းရှောင်နေရသေးဖြစ်ပြီးနေအိမ်နေမှာလည်းလိုက်လံရှာဖွေနေတာတွေလုပ်နေတဲ့အတွက်မိသားစုဝင်တွေကချိန်ချောက်မှုတွေခံနေရတယ်လို့လည်းပြောသွားပါတယ်ရှင်။